ဗြိတိန်ကိုလိုနီဖြစ်ခဲ့တဲ့ဟောင်ကောင်ကျွန်းကိုတရုတ်အုပ်ချုပ်မှုအောက်တွဲပြောင်းခဲ့တာ25နှစ်ပြည့်ကနေမှဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးနဲ့လွတ်လပ်မှုကိုတရုတ်အစိုးရအနေနဲ့လေးစားဖို့အတွက်အမေရိကန်ဗြိတိန်အပါအဝင်ဒီမိုကရေစီနိုင်ငံတွေကတိုက်တွန်းခဲ့ကြပါတယ်။1984ခုနှစ်ကတရုတ်နဲ့ဗြိတိန်ကတိကဝတ်ပြုထားတဲ့ကြေညာစာတမ်းနဲ့ဥပဒေအတိုင်းဟောင်ကောင်ပြည်သူတွေရဲ့အခြေခံအခွင့်အရေးကိုလေးစားလိုက်တာပါလို့စီးပွားရေးအင်အားကြီးဒီမိုကရေစီနိုင်ငံတွေဖြစ်တဲ့ G7 နိုင်ငံခေါင်းဆောင်တွေအင်္ဂါနေ့တုန်းကတောင်းဆိုခဲ့ကြပါတယ်။ဗြိတိန်အုပ်ချုပ်မှုကနေတရုတ်အစိုးရအုပ်ချုပ်မှုအောက်ပြန်ရောက်ခဲ့တဲ့ဟောင်ကောင်မှာဒီမိုကရေစီအခွင့်အရေးတွေတဖြည်းဖြည်းဆုံးရှုံးလာတယ်လို့ဟောင်ကောင်ပြည်သူတွေကပြောပါတယ်။ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေကိုလည်းအာဏာပိုင်တွေကဖိနှိပ်ဖန်ဆီထောက်ထားမှုတွေလုပ်နေပါတယ်။တရုတ်အုပ်ချုပ်မှုအောက်ပြန်ရောက်တဲ့အထိတ်အမှန်ဟောင်ကောင်မှာကျင်းပမဲ့ပွဲကိုတရုတ်သမ္မတရှီဂျင်းပင်တက်ရောက်မယ်လို့မျှော်လင့်ရပါတယ်။တရုတ်အုပ်ချုပ်မှုလွှဲပြောင်းယူတဲ့25နှစ်ပြည့်အထိတ်အမှန်အတွက်တရုတ်သမ္မတရှီဂျင်းပင်ဟောင်ကောင်ကိုဇွန်လ30ရက်ကနေဇူလိုင်တရက်နေ့ထိသွားရောက်မဲ့ပုံရှားကြောင်းနဲ့ဟောင်ကောင်မှာရှိနေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့လူစုလူဝေးသွားရင်သတိရှိဖို့ရဲရဲခွင့်ပြုချက်မရရင်ဓာတ်ပုံမရိုက်ဖို့အမေရိကန်နိုင်ငံရဲ့ဌာနကလုံခြုံရေးတတိထုတ်ပြန်ထားပါတယ်။တရုတ်သမ္မတခီးစဉ်အတွင်းမှာဟောင်ကောင်ရဲတပ်ဖွဲ့ဝင်တပေါင်းထက်မနည်းကိုဖြန့်ချနိုင်တယ်လို့လည်းတတိပေးချက်မှာဖော်ပြထားပါတယ်။တရုတ်နိုင်ငံမှာကိုဗစ်ကရောဂါစဖြစ်ချိန်တည်းကဆိုရင်တရုတ်သမ္မတအနေနဲ့ပြည်မကြီးကနေပထမဆုံးအကြိမ်ထွက်ခွာခီးသွားမှာဖြစ်ပါတယ်ရှင်။